ဒီနေ့မြန်မာတက်ခဲ့တဲ့1980ခုနှစ်တကောင်းလာကန်းခုနှစ်ရက်နေ့ခရစ်တက်ခဲ့2020ခုနှစ်ဖေဖော်ဝါရီလ19ရက်နေ့တောက်ကြာနေ့ချိန်ခါမှာပဲခူးတက်ပြည်မြို့မဂ္ဂဝိပဿနာဘဂဝဲမှတ်29ရက်ဒီယာဌာနဖြစ်တဲ့အရေးတာဓမ္မယုံကြည်မှကျင့်ပပြုလုပ်ခဲ့သောမဂ္ဂဝိပဿနာဒိဋ္ဌာ9ရက်တရားသခန်းဘွဲမှာကနေ့ပရိသတ်သမုပ္ပါဒ်တရားတော်များကျေးဇူးတင်ပါဖြစ်ပါတယ်။ယသောဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမွန်စေတံအကြောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာသောတိယုတော်တွေကတရားနာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ဘောတော်ဒီနာကတရားနာဉာဏ်နဲ့ခန္ဓာစိုက်လို့သောတာပတ္တိမေညာသကရာဂามိမေညာအနာဂามိမေညာရာဇာမေညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးတော်တရားနာပရိသတ်အပေါင်းတော်ဘောတော်ဒီနာကတရားနာဉာဏ်နဲ့ခန္ဓာစိုက်လို့သောတာပတ္တိမေညာများယန္တဉ္ဇပါစေသကရာဂามိမေညာများယန္တဉ္ဇပါစေနာဂามိမေညာများယန္တဉ္ဇပါစေအရဟန္တမေညာများယန္တဉ္ဇပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်စီစဉ်ကိုစတင်မှဖြစ်ပါတယ်ဒီတော့အားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးတရားဖြစ်တော်မူလာခြင်းသည်ပဋိစ္စသမုပ္ပါဒ်ဆက်ဖြတ်နိုင်လို့ဖျားဖြစ်တော်မူလာခဲ့တာပါ။ဟုတ်ရဲ့လား။မှန
်ပါဗျ
ာ။ဘာဆက်ဖြတ်နိုင်လို့ပါလဲ
။
ပဋိစ္စသမုပ္ပါဒ်ဆက်ဖြတ်နိုင်လို့ဖျားဖြစ်တော်မူလာခဲ့တယ်။ဒီတော့ပဋိစ္စသမုပ္ပါဒ်ဆိုတာယုံနာခန္ဓာတွေယုံနာအစဉ်တို့ရဲ့ဖြစ်ခြင်းကိုပဋိစ္စသမုပ္ပါဒ်လို့ဒီလိုခေါ်တယ်ဘယ်လိုနည်းနဲ့ယုံနာခန္ဓာအစဉ်တွေဖြစ်နေတယ်လဲဆိုရင်ကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်နေတာပါဘယ်နည်းနဲ့လဲအကြောင်းကျိုးဆက်သွယ်မှုနဲ့ယုံနာခန္ဓာအစဉ်တွေဖြစ်ပြီးတော့နေအဲ့ဒါလောကဝဟာရအာဖြင့်သန္တရာကျင့်နေတယ်လို့မခေါ်ဘူးလားခေါ်ပရိစ္ဆာသမုပ္ပါဒ်လေးနဲ့ပြောတော့ပရိစ္ဆာသမုပ္ပါဒ်သန္တရာပေါ့ခန္ဓာလေးနဲ့ပြောရင်ခန္ဓာသန္တရာပေါ့ဘဝလေးနဲ့ပြောရင်တော့ဘဝသန္တရာပေါ့နော်ဒုက္ခလေးနဲ့ပြောရင်တော့ဒုက္ခသန္တရာပေါ့အားလုံးဟာကျင့်တယ်ဆိုတော့သဘောလေးကိုကြည့်ပြီးတော့ပါဠိလိုသန္တရာလို့ဒီလိုခေါ်လိုက်သန္တာရေတိပောတိတိဘုဏ္ဏဘုဏ္ဏပောတိတိအကျဉ်းဖမ်းမှဆက်ပြီးတော့ဖြစ်နေတတ်တယ်တခါဖြစ်ရုံနဲ့ရမသွားဘူးအကျဉ်းအခါကဆက်ပြီးတော့ဖြစ်နေတယ်အဲဒီလိုအကျဉ်းအခါကဆက်ပြီးတော့ဖြစ်နေတာကိုသန္တာလို့ဒီလိုခေါ်ပါလေနော်အကျဉ်းရင်ခါကဖြစ်နေတာကိုပါလဲသန္တရာလို့ဒီလိုခေါ်တယ်။ဘာလို့အကျဉ်းရင်ခါကဖြစ်နေသလဲခန္ဓာတွေအကျဉ်းရင်ခါကဖြစ်ခန္ဓာတွေအကျဉ်းရင်ခါကဖြစ်လို့ခန္ဓာသန္တရာဒုက္ခတွေအကျဉ်းရင်ခါကဖြစ်လို့ဒုက္ခသန္တရာဘဝတွေအကျဉ်းရင်ခါကဖြစ်လို့ဘဝသန္တရာပဋိစ္စသမုပ္ပါဒ်တရားတွေအကျဉ်းချင်းခါခါဖြစ်လို့ပဋိစ္စသမုပ္ပါဒ်သန္တရာဒီလိုမှတ်လိုက်ပါအဲဒီတော့အကျဉ်းချင်းခါခါဖြစ်တဲ့သန္တရာသဝိကြီးတဲ့မှာပဋိစ္စသမုပ္ပါဒ်ကြီးနဲ့ပြောလိုက်မယ်ဆိုရင်ပဋိစ္စသမုပ္ပါဒ်တရားဘယ်နှပါးရှိတော့7ပါးရှိတယ်ဘယ်နှပါးလဲ7ပါးခရစ်7ပါးရှိတဲ့အထက်မှာအတိတ်ကာလတုန်းကဘယ်တရားနဲ့ဘယ်တရားပါလဲ
ဘ
ဝိဇ္ဇာနဲ့
အနာ
တရားနှစ်ပါးသစ္စာဘဝရောက်လာတဲ့အခါကျတော့အကျိုးတရားအနေနဲ့ဘယ်နှပါးလဲလဲဘယ်လိုတွေပါလဲ
ဝိဇ္ဇာနဲ့အနာ
ဟုတ်ပ ားပါဒါကပြတော့ဘာဘဝမှာပဲနောက်ထပ်အကြောင်းတရားတွေချက်ပေါ်ပွားတယ်အဲဒီအသိချက်မှာပေါ်ပွားတဲ့အကြောင်းတရားကဘယ်နှပါလဲ
၃ပါးပါ
ဘုရားဘာတွေပါလဲ၅ပါးပါဘုရားဟုတ်ပြီပြတော့ဘာအကြောင်းတရားတွေချက်မှာပြီးပေါ်ပွားတဲ့အခါကျတော့အနာဂတ်မှာအကျိုးတရားတွေသိဖို့လားဖြစ်
ပါ
ပါဘုရားအဲဒီကျိုးတရားတွေကဘယ်လိုတွေပါလဲ
၅
သာတိနဲ့
သာ
မရဏနော်သာတိနဲ့သာမရဏသည်အကြောင်းအကျိုးအဲဒီထဲမှာသာတိကအကြောင်းသာမရဏကအကျိုးပါအဲဒီသာမရဏသည်သာတိရဲ့တိမ့်တွေမုတ်ချညာရှိမဲ့အကျိုးနော်သောကပိဋိဝါဒုက္ခဒမနတာဥပါယသတရား၅မျိုးသည်သူတို့လည်းဘယ်လိုရဲ့အကျိုးပါလဲသာတိရဲ့အကျိုးပဲဒါပေမဲ့အဲ့ဒီတရား၅မျိုးကတော့ကျင့်တယ်မဟုတ်ကြရမယ်အကျိုးတရားမဟုတ်ဘူးရတဲ့ပုဂ္ဂိုလ်ရင်းရတယ်မရတဲ့ပုဂ္ဂိုလ်ရင်းမရဘူးသောတာပုရိသေရမယ်သောတာပန်ရမယ်သက္ကရာဂံရမယ်အနာဂံနဲ့ယဟန္တာမရဘူးဘောင်းနေတဲ့ကြောင့်ပဲဆိုရင်ဇမဘုံမှာဓမ္မနတတရားကိုအခိုင်အကျပြန်ပွားထားတာဖြစ်တဲ့အတွက်ဇမဘုံမသောကပရိဒီဝါစတဲ့တရား၅မျိုးမရဘူး။နော်။ပုဂ္ဂိုလ်တွေနဲ့မရတာကဘယ်ပုဂ္ဂိုလ်တွေလဲ
။
အနာဂတ်နဲ့ယဟန္တာ။ဘုံတွေနဲ့မရတာကဘယ်ဘုံတွေလဲ
။
ဇမဘုံ။ဘုရားပရိဒတ်တရားတဏ္ဍမှာဘုလိုစေပုဂ္ဂိုလ်ဖြစ်ဖြစ်ပြညာတော်လည်းပဲအကယ်၍ခန္ဓာယုတ်နံဖြစ်စဉ်သဘာဝကိုညာနဲ့ရှင်မတဲ့ကာလသတင်းကအခိုက်အတန့်အဖြစ်ဒေါသတရားတွေမပယ်ဘူးလားပယ်တာအရှုကံနဲ့ရှင်ညာတတ်နေတဲ့အချိန်မှာဒေါသတရားတွေရှင်မလားရှင
်
ခါဝရမုတ်ပင်နဲ့ညာကြီးတော့သိနေတာပဲအဲဒီတော့ခိုက်တဲ့သိနေတဲ့အချိန်ကလေးမှလည်းပဲသောကပရိဒီဝဒုက္ခဓမ္မနတဥပါယတာတရားတွေဖြစ်ပါမလ
ား
ဖြစ်ပါဘူးဖြစ်ဘူးနော်ဘာဖြစ်လို့မဖြစ်တယ်လဲမေးရင်ယာယီခိုက်ကြအားဖြင့်ဒေါသတရားကိုပယ်ထားလို့အမြဲပယ်တာတော့မဟုတ်ဘူးယာယီပယ်တာဘယ်အချိန်မှပယ်တယ်လဲဆိုရင်အရှုခံတဲ့အရှုညာတိုက်ဆိုင်နေတဲ့အချိန်မှပယ်တယ်တနည်းအားဖြင့်ပြောရင်ယုံတဲ့ခန္ဓာဖြစ်တဲ့ဒုက္ခသစ္စာကိုမြင်နေတဲ့အချိန်မှဘလို့ပယ်ထားလဲဒေါသလည်းပယ်တယ်တဏှာလည်းပယ်တယ်ဒိဋ္ဌိလည်းပယ်တယ်ပေါ့နော်ပရိခာကြကာလကလေးမှာဘုန်းကြီးတို့ပြိတ္တတွေပြန်စဉ်းစားကြည့်ဖို့ကိုယ့်ကိုယ်ကိုတကယ်တမ်းအချုပ်ကလည်းရှင်ညာတိုင်းပြီးတော့တရားအပေါ်မှာအာယုံကျသမာဓိလေးရောက်နေတဲ့အချိန်အခါမျိုးများဆိုရင်နာလို့လည်းနာမမသိဘူးနာရသိပေမဲ့လို့လည်းအနာနဲ့ပတ်သက်လို့စိတ်ညင်မှုမဖြစ်ဘူးဟုတ်တယ်မလားမှန်ပါ
ဘူး
သောကရဲ့အခြေမူလမြင်းမြင်းရှိပါပ
ါ
အခြားသောအယုံ၅ပါးကာမဂုဏ်တရားစီလည်းစိတ်မရောက်တဲ့အတွက်ပရိဒီဝါတွေလည်းမရှိဘူးအခိုက်အတန့်ကြီးနေတယ်ခန္ဓာကိုယ်နာကျင်တဲ့နာကျင်မှုအပေါ်မှာလည်းလေနော်နာရီကျင်တယ်လို့မထင်တော့ဘူးဒုက္ခကြီးနေတယ်စိတ်လည်းမသိရတော့ဘူးဒေါမနတာကြီးနေတယ်ပုပ္ပယန္တတရားတွေလည်းကြီးနေတယ်အဲ့တော့ဘုရုဇင်တရားရဲ့သတ္တမာတော်မှာသောကပရိဒီဝါစားတဲ့တရားကားမျိုးအမြဲတမ်းဖြစ်တာမှမဟုတ်ပဲပဲညာဘယခါတာဖြစ်တာနော
်
အထုတဲ့ရှင်အရှုခံတဲ့အရှုညာတိုက်နေတဲ့အချိန်မှာသောကပရိဒီဝါစားတဲ့တရားမဖြစ်ဘူးအဲဒါကြောင့်မလို့သောကပရိဒီဝါစားတဲ့တရားတွေဒီဇာတိရဲ့ကျင့်တယ်မဟုတ်ချင်ရမယ်အကျိုးတရားမဟုတ်ပါဘူးတဲ့ကျင့်တယ်မဟုတ်ချင်ရမယ်အကျိုးတရားမဟုတ်သည့်အတွက်ပဋိစ္စသမုပ္ပါဒ်အင်္ဂါမဟုတ်ဘူးဟုတ်လားပဋိစ္စသမုပ္ပါဒ်အင်္ဂါမဟုတ်တဲ့အတွက်သဝိုင်းခြင်းမှာမတွေ့ရဘူးဒါပြောတာနော
်
ရှင်းတယ်နော်ရှင
်
းပါဘူးဟောမြာရီတော့ပဋိစ္စသမုပ္ပါဒ်အင်္ဂါက7ပါးရှိတယ်အဲ့ဒီ7ပါးထဲမှာအတိတ်ကာလတုန်းက7ပါးပြည့်စုံပါမာယုတ္တရာက5ပါးအကြောင်းတရားက3ပါးပေါင်းတော့ပြည့်စုံပါအင်္ဂါ7ပါးလဲ
7ပါး
ပစ္စုပန်အင်္ဂါ၈ပါးအနာဂတ်ကာလအင်္ဂါက၂ပါးဟုတ်တယ်မလ
ား
အနာဂတ်ကာလအင်္ဂါက၂ပါးလဲ
၂ပါး
အနာဂတ်ကြိုတရား၂ပါးအဲဒီလိုရှိတဲ့အခါကျတော့ဘုန်းကြီးတို့ပြိဿတွေက အဋ္ဌိနာကပိဿုပန်တရား၃မျိုးထဲမှာအဓိကကြည့်ရမှာကပိဿုပန်တရားကိုအဓိကကြည့်နော
်
ပိဿုပန်တရားကိုအဓိကကြည့်ပိဿုပန်တရားသဘောပေါက်ရင်အဋ္ဌိနာကလည်းဒီအတိုင်းပဲဆိုတာသဘောပေါက်သွားမှာပဲဟုတ်လားအတ္တရားဖြစ်ပြောမယ်ဆိုရင်အတိတ်ကာလတုန်းကအဝိဇ္ဇာနဲ့သင်္ခါရကိုသဘောပေါက်ရင်လည်းပဲပိဿုပန်ဘဝမှာတဏှာဥပါဒကံသဘောမပေါက်ဘူးလားပေါက်မှာလားသဘာဝချင်းတူနေလို့ဟုတ်ရဲ့လားဘာချင်းတူနေလို့လဲအတိတ်ကာလတုန်းကဝိဇ္ဇာနဲ့သင်္ခါရသဘောပေါက်ရင်ပိဿုပန်ကြောင့်တရားဖြစ်တဲ့တဏှာဥပါဒကံသဘောမပေါက်ဘူးလားပေါက်မှာလားအဲဒီတော့ပဲပိဿုပန်တဏှာဥပါဒကံသဘောပေါက်ရင်လည်းပဲအတိတ်ကာလတုန်းကအဝိဇ္ဇာနဲ့သင်္ခါရတရားတစ်ပါးသဘောမပေါက်ဘူးလားပေါက
်
ဒါတူတူပဲလို့မှတ်နော
်
နံပါတ်၄ဘွဲ့နဲ့နံပါတ်၃ဘွဲ့ဒီသဘောချင်းတူတူပဲကာလမတူလို့သာဖွဲထားပေမဲ့သဘောချင်းကတော
့
တူတူပဲလို့မှတ်လိုက်ပါထုံးနေပြီဆိုပါပဲနံပါတ်၄ဘွဲ့နဲ့နံပါတ်၄ဘွဲ့နံပါတ်၄ဘွဲ့ကလည်းအကျိုးတရားနံပါတ်၄ဘွဲ့ကလည်းပဲအကျိုးတရားအကျိုးတရားချင်းမတူဘူးလားတူလားဘာသစ္စာတော့ဒုက္ခပါဒုက္ခသစ္စာချင်းတူနေကြတယ်နော်ဒီတော့ဓမ္မနိဗ္ဗာန်မှာဝိညာဏယောသတာရဏဖသဝေဒနာတရားဘယ်နှမျိုးယူထားလဲ5မျိုးယူထားတယ်ဓမ္မနိဗ္ဗာန်မှာဇာတိသရမရဏအင်္ဂါ2ပါးယူထားတယ်ဟုတ်တယ်မလားဇာတိရဲ့သရမရဏရဲ့အနာဂတ်မှာအင်္ဂါဘယ်နှပါးယူထားလဲ2ပါးသကလုံးချင်းတူရလားမီးတော့မတူဘူးမတူပေမဲ့သဘောချင်းအတူတူဖြစ်တဲ့အတွက်ဝိညာဏယောသတာရဏဖသဝေဒနာပြောပေမဲ့လည်းသာတိသရမရဏမပါဘူးလားပါလားပါပါဘယ်တော့တော့အတူတူမဟုတ်လို့ဟုတ်တယ်မလားအနာဂတ်သာတိသရမရဏပြောပေမဲ့လို့လည်းပဲဘလို့ပါထည့်သွင်းယူရမှာလဲဝိညာဉ်တယုတ်သလားရဏသနာဝိညာဉ်တရားဘယ်လိုမျိုးလဲဒါတော့ဘုရားပရိသတ်တွေကဒီနေရာမှာပုံလေးလေးမှတ်လိုက်ပါနော်ဇာတိသရမရဏဆိုရလေဝိညာဏယောသာလယရဏဖသဝေရဏတရား5မျိုးပဲဟုတ်ရဲ့လားပြန်ပြောစမ်းဇာတိသရမရဏဆိုရလေပဲဝိညာဏယောသာလယရဏဖသဝေရဏတရား5မျိုးအတူတူပဲဝိညာဏယောသာလယရဏဖသဝေရဏတရား5မျိုးဆိုတာဟာလည်းပဲဇာတိသရမရဏအတူတူပဲလို့မှတ်ပါနော်အာနာဂဘုရားမှာဝရဏရဲသေးတဲ့ဓာရီသွားထားတယ်ပိဿုပံဘုရားမှာတော့မရှိဘူးပိဿုပံဘုရားမှာဝဏသည်မရှိဘူးလို့ဒီလိုမထင်နဲ့ဟုတ်ရဲ့လားပိဿုပံဘုရားမှာဇာတိသရမရဏမတွေ့ဘူးဒါကြောင့်မလို့ပိဿုပံဘုရားမှာဟိုချင်းဆင်းရဲနာချင်းဆင်းရဲသေချင်းဆင်းရဲမရှိဘူးလို့ဒီလိုများယူလို့ရပါမလားဒီလိုယူလို့မရဘူးဘာဖြစ်လို့တော့ဇာတိသရမရဏနဲ့ဝိညာဏယောသလရဏဖသဝေဒနာဆိုတာတိယသီလအတူတူလားအဲဒါကြောင့်ပိဿုပံမှာလည်းပဲဇာတိသရမရဏရှိတယ်လို့အနာဂတ်မှာလည်းပဲဝိညာဉ်ဉာဏ်ယောသာလယနာဟာသာဝိရဏမရှိဘူးလားရှိပါပါဘာလို့လဲဆိုတော့ခြေခွတ်နဲ့ခြေခွတ်ကိုကြည့်နော်ခြေခွတ်မှာဗတရားတွေပြထားတယ်အဝိဇ္ဇာနဲ့သင်္ခါရဩတော့အတိတ်ကာလကဝိဇ္ဇာဆိုတဲ့တရားကိုပြထားတယ်ပိဿုပံမှာဝိဇ္ဇာတရားမရှိဘူးလို့ဒီလိုများတွက်လို့ရပါဘူးမရပါဘူ
း
ဒီလိုတော့မတွက်နဲ့ပိဿုပံမှာလည်းအဝိဇ္ဇာတရားမရှိဘူးလားရှိပါဘူးပိဿုပံမှာလည်းဝိဇ္ဇာတရားရှိတယ်ဒါပိဿုပံအကြောင်းတရားတော့မှဒဏ္ဍာနဥပါဒံပြန်ထားလို့အတိတ်ဘဝတုန်းကဒဏ္ဍာဥပါဒံမရှိဘူးလို့ဒီလိုလည်းတွက်လို့ရပါမလား
မရပါဘူး
အတိတ်ကာလတုန်းကလည်းဘယ်လိုရှိခဲ့လဲဒဏ္ဍာနဲ့ဥပါဒံရှိခဲ့ဘူးလားပဲနော်အဲ့ဒီတော့ဘုရားပရိသတ်တွေကပုံလေးမှတ်ဖို့ကအဝိဇ္ဇာလို့ပြောလဲတဏှာဥပါဒံပါတာပဲတဏှာဥပါဒံပြောလဲအဝိဇ္ဇာပါတာပဲအတူတူလို့မှတ
်
ဟုတ်ရဲ့လားပြန်ပြောမယ်အဝိဇ္ဇာလို့ပြောလဲဘယ်လိုပါတော့တဏှာဥပါဒံပါတယ်တဏှာဥပါဒံဆိုတဲ့စကားထက်မပြောမိမဲ့ပါတယ်လို့သာပတ်လိုက
်
တဏှာဥပါဒံလို့ပြောလဲပဲအဝိဇ္ဇာမပါဘူးလားပါလားနဲနော်အဲ့ဒီတော့ပဲသင်္ခါရနဲ့ကမ္မဘဝသင်္ခါရကနံပါတ်ဘွဲ့ဘယ်လောက်ပါလဲကမ္မဘဝကဘယ်သောဘွဲ့ပါအကွက်ချင်းတွေ့ရလားအကွက်ချင်းမတွေ့လို့နံပါတ်ချင်းမတွေ့ဝင်မဲ့လို့လည်းပဲသဘောချင်းတော့တွေ့လို့ပဲလို့ဖတ်တယ်ဟုတ်တယ်မလားသင်္ခါရဆိုတာလဲ ကာမဘဝဆိုတာလဲသင်္ခါရလေအရဟဝေခေါင်းကြီးတို့ပြန်ဖန်ပြီးတော့မတူအောင်ပြောပြသမှာဆိုရင်တော့အတေတုံးကသင်္ခါရတိသင်္ခါရပစ္စယဝိညာဏံနော်ဒုတိယဘဝမှာခန္ဓာအကျုံးမပေးဘူးလားပေးတယ
်ပေးပါဘူး
ဗျာတခြားခန္ဓာလားပရိသတ်တွေခန္ဓာလားအကျိုးတရားလာရပါလေ။အဲဒီတော့ကံလေးမျိုးတည်းမှာတခြားကံလားဇနကကံလားဇနကကံလို့ဒီလိုမှတ်နော်။ဇနကကံသရပိတ္တရဲ့ရုပ်ကိုဖြစ်စေတဲ့ကံမလား။အတိတ်တော့ကသင်္ခါရဆိုတဲ့ကံကြောင့်ပြီးဆုံးဗမ္မာပရိဒဏိဆိုတဲ့ဝိညာဉ်ဖြစ်တဲ့အဲဒါဇနကကံလို့ခေါ်တဲ့ဟုတ်တယ်မလား။ဇနကကမ္မဘဝဖြစ်စေရဇာတိကြတော့ကျင်းစီပရိဒဏိနေပါလိမ့်မယ်လို့ပြောလို့ရရဲ့လား။ဘာဖြစ်လို့တော့ဒုက္ခအနာကကိုဟုတ်တယ်မလားဝိညာဏသင်္ခါရပစ္စယဝိညာဏကအတိတ်သင်္ခါရကြောင့်ပြစ္ဆုတ်ပံဝိညာဉ်ဖြစ်တယ်မဖြစ်ရသေးတာလားဖြစ်ပြီးသွားပြီလား
ဖြစ်ပြီးသွား
ပါဘူးအကျင့်မှတ်လို့ရသွားပြီနော
်
မဖြစ်ရသေးတဲ့တရားလားဖြစ်ပြီးသွားတဲ့တရားလား
ဖြစ်ပြီးသွားပါဘူး
အတိတ်သင်္ခါရကြောင့်ပြစ္ဆုတ်ပံပါဝိညာဉ်ဖြစ်ခဲ့သွားပြီဖြစ်ပြီးသွားပြီနော်ဖြစ်ပြီးသွားပြီဆိုတော့ဒုက္ခလည်းဆုံးလိုက်ကြပြန်လို့ရသွားပြီပေါ့ဟုတ်ရဲ့လားအဲ့ဒါကြောင့်မလို့ကံဒီလည်းပြောရင်ဘာကံလဲလဲသနကကံဘာကံပါလိမ့်ကမ္မဘဝဖြစ်စရာဇာတိကြတော့အနာဂတ်ဆိုတာကမရောက်သေးဘူးရောက်ပြီလား
ရောက်ပြီ
အခုလောလောဆယ်ဓမ္မတိခွက်ထဲမှာပဲရှိသေးတယ
်
အနာဂတ်မရောက်သေးဘူးနော်အနာဂတ်မရောက်သေးဘူးဆိုတဲ့အတွက်အနာဂတ်ကာလမှာလူပဲဖြစ်မလားနတ်ပဲဖြစ်မလားမြမပဲဖြစ်မလားဘယ်လိုပြောနိုင်တော့
ပြောနိုင်ပါဘူး
အပေလေးပါရောက်မယ်ဆိုတာလေဘယ်လိုပြောနိုင်တော့အဲဘယ်ဘုံဘယ်ဘဝဗေဒနာမှမရောက်ပဲနဲ့ဒီဘဝမြေယဟန္တာဖြစ်သွားမယ်ဆိုရင်ကမ္မဘဝဖြစ်เสียဇာတိမဖြစ်တော့ပဲနဲ့ကမ္မဘဝနေရောတာဇာတိနေရောတော့မဖြစ်နိုင်ဘူးလားဖြစ်နိုင်လားအဲဒီလိုလည်းပဲအခြေအနေလေးတွေမျိုးမျိုးပြောင်းလဲနိုင်တယ်ဟုတ်တယ်မလားအဲဒီတော့ကမ္မဘဝဖြစ်เสียဇာတိဆိုတဲ့နေရာမှာရှိတဲ့ကံဒီသနကကံလည်းဖြစ်နိုင်တယ်ဥပဓမ္မကကံလည်းဖြစ်နိုင်တယ်ဥပဗိလကကံလည်းဖြစ်နိုင်တယ်ဟောတိကံလည်းပဲမဖြစ်နိုင်ဘူးလားဖြစ်နိုင်လားတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒိဋ္ဌဓမ္မဝရိယကံလည်းဖြစ်နိုင်တယ်ဥပပိသဝရိယကံအပရာဝရိယဝရိယကံအမျိုးဆုံးဖြစ်နိုင်တာပဲဟုတ်တယ်မဟုတ်လားအဲခေါင်းကြီးတို့သင်္ခါရပစ္စယဝိညာဏကြတော့အတိတ်ဘဝကကံကြောင့်ပစ္စုပန်ဘဝမှာအကျိုးတရားမဖြစ်ရသေးဘူးလားဖြစ်ပြီးပြီလ
ား
ဖြစ်ပြီးပြီဆိုတော့ကံလေးနဲ့ပြောရင်ဇနကကံဟုတ်ရဲ့လားနောက်တစ်ပြောင်းနေနဲ့ပြောရင်ဥပပိသဝိရိယကံနော်သူကသမ္မပိသကမ္မဘဝဖြစ်စရာဇာတိကံကသမ္မတ္တမရသေးဘူးအလျောမျိုးဖြစ်နေတဲ့ကံပေါင်းနေသမ္မလို့ရတဲ့ကံရဲ့ပေါင်းနေသမ္မလို့မရတဲ့ကံအဲ့ဒီတော့ညမျိုးမရှိဘူးလားကြည်လားရှိ
ပါပါ
သင်္ခါရကံဒီဘလောကံမျိုးတော့ပေါင်းနေသမ္မပိတကံဘလောကံမျိုးပါလေကမ္မဘဝဆိုတဲ့ကံဒီပေါင်းနေသမ္မပိတကံဟုတ်ရဲ့လ
ား
ဟုတ်ပါဘူးဒီလိုလည်းမှတ်ပါတော့အဲ့ဒီနေ့အပြင်ပြောမယ်ဆိုတော့ဒီနေ့ပြောမယ်ဆိုရင်ဇောခဏတံပရမေဇောရှိတယ်ပရမေဇောရှိတယ်အလေဇော၅ဇောရှိတယ်နော်ပရိသန္ဓေခြင်းဒီကြောင့်ပြင်မဲ့ကံဒီတတမဇောဘာဇောပါလေသောဘာပါပရိသန္ဓေကျုပ်ပြိမဲ့ကံလေးဘာဇောတယ်တော့အဲဒီတော့သင်္ခါရပစ္စယဝိညာဏံလေးဘာဇောသောခဲ့တော့သတ္တမဇောဘာဇောပါလေသတ္တမဇောအာကောင်လို့ဒုတိယဘဝမှာဝိညာဏဖြစ်တာပေါ့ဟုတ်တယ်မလားပထမဇောတာအာကောင်ရင်ဒီဘက်ဘဝရောက်ပါမလ
ား
ဖြစ်တဲ့ဘဝမှာပဲအကျိုးပေးမှာပေါ့အတိတ်ဘဝမှာဖြစ်အတိတ်ဘဝမှာကျုပ်ပြိမဲ့ယခုဘဝမှာဖြစ်ယခုဘဝမှာကျုပ်ပြိမဲ့အဲ့ဒါဘာဇောရော
အ
ဲ့ဒါပထမဇောဖြစ်တဲ့ဘဝမှာကျုံပေးတာဒီဘာဇောရောနောက်ဘဝမှာကျုံပေးတာကကိုယ်ဘဝတွေများစွာကြာမှကျုံပေးတာကအလယ်သောဘာဇောမှတ်မိတယ်နော်ဖြစ်တဲ့ဘဝမှာကျုံပေးတာကဘာဇောရောနောက်ဘဝမှာကျုံပေးတာကဘဝပေါင်းများစွာကြာမှကျုံပေးတာကသူရလားမတူဘူးနော်ဒီတော့အဋ္ဌကလာတော့ပေးတယ်အဲ့ဒါဘယ်ဇောကအကျိုးပေးတော့ပရမဇောလားသတ္တမဇောလား
သတ္တမဇော
ဟုတ်ရဲ့လားပရမဇောဆိုဒီဘက်ဘွားရော ဘဝမှာလေသူကြိုးပေးခဲ့မှာပေါ့ဒီဘဝမှာလာကြိုးပေးတာကိုကဘာလို့ပါလေအဲကမ္မဘဝဖြစ်စရာဇာတိကြတော့ခေါင်းတော့ပြိဿတွေရကုပိသောဘဝမှာကံတွေပြုတယ်တကြောကြောကံတွေကပိသောဘဝမှာကြိုးပေးမယ်ဟုတ်ရလားပိသောဘဝမှာများအကျိုးပေးမယ်ဆိုရင်အရိဇောတိဘာဇောတယ်ရောအဲဒီကြောကြောကံဒီကမ္မဘဝဖြစ်စရာဇာတိနောက်ဘဝမှာကြိုးပေးမယ်ဒါရင်နောက်ဘဝကြိုးပေးမယ်ဇောကြတော့ဘာဇောတယ်ရောတကြောကြောဇောတိနောက်ဘဝမှာတော့ကြိုးမပေးဘူးဘဝပေါင်းများစွာကြာမှကြိုးပေးမယ်အဲ့ဒါကြတော့ဘာဇောတယ်ရောအဲဒီတော့ကမ္မဘဝဖြစ်စရာဇာတိမှာပါတယ်ကံဒီပရမဇောလို့ပြောတယ်ဟောက်တာပဲပရမဇောလို့ပြောတယ်ဟောက်တာပဲအလဲဇောကားချက်လို့ပြောတယ်ဟောက်တာပဲဇောခွန်တဲ့မပြောနိုင်ဘူးလားပြောနိုင်လားသင်္ခါရပစ္စယဝိညာဏကြတော့ဇောခဏတံလို့ပြောမလားတစ်မျိုးနဲ့ပြောမလားဘာဇောလို့ပြောမလဲသတ္တမဇောအာကောင်းလို့ဖြစ်တာကတော့ဇောခဏမျိုးပေါ့နော်ဖြစ်တာကဇောခဏမျိုးအာကောင်းတာကသတ္တမဇောလို့ဒီတော့မှတ်လိုက်ပါနော်ကောင်းပြီဒါဖြစ်လို့ရှိရင်ဒါတခြားတဲ့ပြေပေါ့သောတော်လည်းရေပေါ်ရာအဖြစ်ပြောမယ်ဆိုရင်သင်္ခါရနဲ့ကမ္မဘဝမတူဘူးလားတူလားအဲ့ဒီနည်းနဲ့ပရိစ္ဆသမုပ္ပါဒ်တရားကိုနားလည်ရမယ်နော်ကာမိတံမြေခေါင်းသောပရိစ္ဆတွေသန္တရာကျင့်လေတဲ့ပရိစ္ဆသမုပ္ပါဒ်သန္တရာကျင့်လေတယ်ဆိုတဲ့ခန္ဓာသန္တရာကျင့်လေပေါ်ကျင့်လေဒီကဘယ်လိုမျိုးရှိတယ်လဲဆိုရင်ရှင်းမျိုးရှိတယ်ဘယ်လိုမျိုးရှိတော့သင်္ခါရလေးရှိပါတယ်မူလလည်းပြသစ္စာနဲ့ကိုလေးကိုအလွာအင်္ဂါ22ပါးတရားကိုများနေသောမရစ္စတရားမူလဟောသောဝါနေကာလသုံးများခြင်းရလက်စိရှစ်သွဲကိုအလွယ်ကျမ်းမှသိစေရသည့်သန္တရာမတို့ကြောင့်ဒီမဆိုဘူးလားဆိုတာလားအသွယ်အဖြစ်ဘယ်နဲ့လဲပါလေအဲ့ဒီရှစ်သွဲဒီကြံပြရတာသန္တရာလေးပုံပေါ်ပြရတာသန္တရာလေးပုံလည်းဒီဘယ်လိုမျိုးပါလေရှစ်မျိုးဘယ်လိုမျိုးလဲအသွယ်အဖြစ်ပြောတော့ဘယ်နဲ့လဲ
ကျိုးစားရမယ်ဒီတော့ခန္ဓာကအဘာဝ ခန္ဓာကပါလေသို့တော့ခန္ဓာကိုမကြည့်ခင်မှာတာရကအနေနဲ့ပရိစ္ဆသဘောပါသဝိုင်းကြီးကြည့်ပြီးတော့လေဘုံကိုလည်းနားလည်အောင်ကြိုးစားရပ်ဘုံကိုလည
်း
နားလည်အောင
်
ကြိုးစားရမယ်ဒီတော့ပရိစ္ဆသဘောပါသဝိုင်းကတာရကခန္ဓာက
သဘ
ာဝပရိစ္ဆသဘောပါသဝိုင်းကခန္ဓာက
သ
ဘာဝသဝိုင်းကြည့်ပြီးတော့နားလည်နေအောင်လောက်နဲ့စိတ်တည်နေလို့ရပါမလားပဲရအောင်ကြိုးစားရမှာလေခန္ဓာရအောင်ကြိုးစားနော်ပရိစ္ဆသမုပ္ပါဒ်ထဲမှာသာရွယ်ထက်မှာဒုလုံးမွေရေလုံးနောက်ပြီးတော့ကြွညာခြင်းနဲ့နားနဲ့လေးပါးနဲ့ဆယုံနဲ့လည်းပဲသန္ဒရာလည်းရပါမရပ
ါ
ဘူးသန္ဒရာလည်းရခြင်းရင်ပရိစ္ဆသမုပ္ပါဒ်သာဝရကိုအတိနမုနာယုံပြီးတော့ဟောဒီခန္ဓာမှာရအောင်ကြိုးစားရမယ်ဟုတ်ရဲ့လားဒါတော့ဘုန်းကြီးရခုပြောနေတာကသာရွယ်ထက်မှာပရိစ္ဆသမုပ္ပါဒ်သဝိုင်းထဲမှာနားနဲ့အောင်ကြိုးစားပေးတယ်နော်အရင်တော့နားလည်ပြီးသွားပြီဆိုဘုန်းတော်ပရိသတ်တွေကတရားရှင်မှတ်တဲ့အခါကျတော့တခြားမှာယူရမလားခန္ဓာမှာယူရမလားအဲဒါကြောင့်ခန္ဓာမှာရှင်မှတ်နိုင်ဖို့ရန်အတွက်ခန္ဓာမှာရှင်မှတ်တတ်ဖို့ရန်အတွက်ဟောဒီသဝိုင်းကြီးရှင်နေဖို့လိုတယ်ရှင်းရလားအဲဒါကြောင့်သဝိုင်းရဲ့ပရိသတ်သမုပ္ပါဒ်သဘာဝတရားတွေကိုနားလည်အောင်ကြိုးစားထားပါနော်အဲဒီတော့ပြန်ပြောပါမယ်သံသရာရှင်လည်းတဲ့နေရာမှာအသွဲပဲနဲ့သွဲနဲ့ရှင်လည်းတော့ဘယ်မျိုးရှိတော့ရှင်မျိုးရှိနံပါတ်1ကမူလနဲ့ပြနံပါတ်1ကဘာပါလဲမူလနဲ့ပြနဲ့သံသရာလဲတယ်မူလနဲ့ပြနီးနဲ့သံသရာလဲတယ်ဟုတ်ရလားဘာနီးနဲ့သံသရာလဲတော့နောက်တစ်ခါနံပါတ်2ကသစ္စာနဲ့ကုဆိုတဲ့နီးနဲ့သံသရာလဲတယ်နံပါတ်3ကဒီကွယ်လွားဆိုတဲ့နီးနဲ့သံသရာကျင်လဲတယ်နံပါတ်4ကပြောပြပေးမယ်။အရင်တော့ပြောပြပေးရင်လည်းလည်းပဲအဲ့ဒီပရိစ္ဆသမုပ္ပါဒ်လည်းနေတဲ့သန္ဒရာဆဝေါကြီးကိုဘယ်နည်းနဲ့ဖြတ်ရမလဲ။ဘယ်နေရာကနေဖြတ်ရမလဲ။ဘယ်လိုလုပ်ပြီးတော့ဖြတ်ရမလဲဆိုတဲ့ဒီလားကလေးတွေကိုလည်းပဲအခါအားလျော်စွာသုံးသပ်ပေးသွားမယ်။ဟုတ်ရဲ့လား
။
အဲ့ဒီဒီလားကလေးတွေယူပြီးတော့ဘုန်းတော်ပရိစ္ဆတွေကဒီတိုင်းရှင်းတဲ့နေရာမှာလားခန္ဓာကိုဉာဏ်နဲ့စိုက်ကြည့်ရမလား။ခန္ဓာကိုဉာဏ်နဲ့စိုက်ပြီးတော့ကြိုးစားကြည့်အဲ့ဒီတော့မကြိုးစားပဲနဲ့ကားတော့လေစာရွက်ထဲမှာကြည်တာပဲရှိနော်တကယ်ဝိပဿနာဉာဏ်အစ်စ်ဖြစ်ပါ့မလဲဝိပဿနာဉာဏ်အစ်စ်မဖြစ်ရင်လည်းဘုန်းတော်ပရိသတ်တွေဟောဒီပရိသတ်သမုပ္ပါဒ်သန္ဓရာလည်းတကယ်ရပါမလားမရပါဘူ
း
ဘယ်လိုမဟုတ်ယောဂီတွေအများအဖြစ်ကနော်စာရွက်ထဲမှာပရိသတ်သမုပ္ပါဒ်သန္ဓရာကျင်လည်းပုံလေးရပ်ပုံလေးပြတ်ပုံလေးကျေတော့ကျေနေကြတာပဲဒါပေမဲ့ခန္ဓာမှာတော့မကျေကြတာများတယ်ဟုတ်လားစာရွက်ထဲမှာတော့ကြည်တယ်ခန္ဓာမှာစာရွက်ထဲမှာတော့နားလေတယ်ခန္ဓာကြတော့နားမလဲကြတာများတယ်နော်ခန္ဓာမှာနားမလဲပဲနဲ့ဝိပဿနာဉာဏ်မဖြစ်ဘူးစာရွက်ထဲမှာနားလေရောလောင်းတယ်သိသိလေးလို့ရပါ
တ
ယ်မှာနားလေရမှာလဲခန္ဓာမှာနားလေမှာခန္ဓာမှာနားလေဖို့ကြတော့သတိလေးကံထာသမာဓိလေးစိုက်တာပညာလေးနဲ့ပြည့်ပြီတတိယသမာဓိရဲ့ပြည်ဒီတရားသုံးမျိုးနဲ့ကြိုးစားပြီးတော့မကြည့်ပဲနဲ့ခန္ဓာမှာဖြစ်တဲ့ပရိစ္ဆသမုပ္ပါဒ်နားလည်ပ
ါ
နားမလည်ရင်လည်းခန္ဓာမှာဖြစ်တဲ့ပရိစ္ဆသမုပ္ပါဒ်ရအောင်ကြိုးစားလို့ကြိုးစားနိုင်ပါမလ
ား
မကြိုးစားနိုင်ဘူးဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့စာရွက်ထဲမှာလည်းဈေးပါသေးစာရွက်ထဲမှာရှင်အောင်ကြိုးစားတာကညာတာပရိညာဘာပရိညာလဲခန္ဓာမှာသိအောင်ကြိုးစားတာကဒိဋ္ဌိပရိညာဘာပရိညာလဲပွားများထုတ်ကြမယ်ဆိုရင်နောက်ဆုံးပါဏပရိညာဖြစ်တဲ့အေးဆရာဆရာကိဋ္ဌာလေးတွေမသိဘူးလားသိပါပါပရိဆရာဆရာကိဋ္ဌာလေးတွေမြင့်ပြတ်ထုံချင်းရုံသိမ်းသွားမယ်ဆိုရင်အကြောင်းသိတော့အကျိုးငြိမ့်နေအကြောင်းသိတော့ကိဋ္ဌာသေးတာကအကြောင်းသိတာဒ ိရိတာသေးတာကအကြောင်းသိညာဟုတ်တယ်မလားဒါရခန္ဓာလေးကမဖြစ်တော့တာကအယုံဉာဏ်ပါတယ်လေအယုံဉာဏ်ကိရိတာလေးတွေသေးတာကအကြောင်းသိညာဒါရခန္ဓာလေးကမဖြစ်တော့တာကအယုံဉာဏ်အယုံဉာဏ်ရဲ့အတွက်အကြောင်းသိလို့ယုံဉာဏ်တာကဗာတိသာဒီရောဒသစ္စာဗာတိသာပါလိမ့်မယ်ဘုရားရှင်ဆိုရင်လည်းဒီရင်ကနိဗ္ဗာန်ပေါ့ဟုတ်တယ်မလားသောတာပန်ကျတော့လည်းသောတာပန်နိဗ္ဗာန်ပေါ့သက္ကရာကကျတော့လည်းသက္ကရာကဖြစ်တဲ့ဉာဏ်နိဗ္ဗာန်ပေါ့နော်အဲဒီတော့သုံးဆင်းတဲ့ဒီနိဗ္ဗာန်ကိုရဖို့ဆိုတာကအကြောင်းသိမိအကျိုးဉိမ့်မှဟုတ်တယ်မလားအကြောင်းနဲ့အကျိုးရှိတဲ့ငခုရှိတဲ့အထက်မှာလည်းပဲပရမသောအကြောင်းသိအောင်ကြိုးစားပရမသောမှာလည
်
းအကြောင်းသိတော့မှဘာဖြစ်မှာလဲကြောင်းသိမအကျိုးဉာဏ်မှဒီရောဒသစ္စာရမည်ရှင်းလားပြန်ပြောစမ်းအကျောင်းသိမအကျိုးဉာဏ်မှအကျောင်းသိတာကပြိလေသာအရိဒာအကျောင်းသိတာကအကျိုးဉာဏ်ကခန္ဓာယတ္တာအကျိုးဉာဏ်ကခန္ဓာယတ္တာခန္ဓာယရင်ဒီရောဒသစ္စာဖြစ်တယ်အကျဉ်းကြတယ်မရဘူးလားကြအဲ့ဒီဥဒေတဲ့ခေါင်းတော်ပြိဋ္ဌာန်တွေကယနေ့ပြိဋ္ဌာန်တော်ဘုံပတရားတွေဓာကြပြီးတော့ဝိပဿနာတရားလို့အားထုတ်နေကြတာပေါ့လား
။
ကာမိတာချင်းပြန်ပြောမယ်ယခုတရားဓာရကဗာပရိညာ
။
ပြိဋ္ဌာန်တော်ဘုံပတရားလေးကဒါလည်းဗာပရိညာ
။
ညာတာပရိညာနဲ့လုံလောက်ပါမလား
။
ဝိရိယဗာပရိညာသင်တတ်မယ
်
။သီလနာပရိညာဆိုတာကဝိပဿနာဉာဏ်။ဘာဉာဏ်လဲလဲ
။
ကြိုးစားတဲ့ဉာဏ်အဲ့ဒီဉာဏ်ဒီဗာပညာတော့
သ
ိနာပညာဒီလိုမလားဆိုခန္ဓာကိုလည်းမြင်ရမယ်ဖြစ်ဖြစ်လည်းမြင်ရမယ်အဲ့ဒီလိုမြင်မှသိနာပညာဖြစ်တာနော
်
အဲ့ဒီလိုသိနာပညာလေးဖြစ်လာပြီဆိုရင်မိမိတို့ရဲ့တဏ္ဍာပါရှိတဲ့ကိလေသာတရားကလေးတွေဒီစားဒီစားနဲ့မကင်းမလာကင်းသွားတာအဲ့ဒီကိလေသာတရားတွေကင်းသွားတာကင်းသွားတာဒီဗာပညာပဟာနာပညာဗာပညာပရိစ္ဆသမုပ္ပါဒိယလေးလာတာကဗာပရိညာဝိပဿနာတရားရှုမှတ်တာကဗာပရိညာသိနေတာတရားကလေးတွေတစ်ခါပြီးကျင်းသွားတာကဗာပရိညာဘာသာပညာနဲ့ကျင်းကျင်းကျင်းကျင်းပြီးတော့နောက်ဆုံးဆံရဆရာကိလေသာတွေအမြင့်ပြသွားတဲ့အချိန်ဒီနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အချိန်ပဲလို့မှတ်လိုက်ပါတဲ့ဟုတ်တယ်မလားအဲဒီလိုဥဒေချက်ကလေးထောက်ပြမှတ်မှတ်ထားကိုလုံးတဲ့တော့ဗာဥဒေချက်ကလေးရှင်းရမယ်နော်ဥဒေချက်မရှိဘဲနဲ့လောလောရေရမရောက်ဘူ
း
ဟုတ်တယ်မလားအဲဒါကြောင့်တော့အခုလောက်နေတဲ့လောက်ဒီနံပါတ်1ညာတပရိညာနံပါတ
်2
သိဒ္ဓပရိညာနံပါတ
်
3ပရိညာပေါင်းမှလည်းနိဗ္ဗာန်ရောက်ကြောင်းလောက်ဒီတော့လောက်နေတာပဲလို့အဲဒီလိုသဘောပေါက်ပါဆရာပြောတာဘယ်လိုသဘောပေါက်ရမှာလဲပရိညာ3မျိုးနဲ့နိဗ္ဗာန်ရောက်ကြောင်းလောက်ဒီလောက်နေတဲ့လို့သဘောပေါက်ပါသက္ကာမိတာဖြင့်ညာတပညာသိပ္ပံမောရံအတွဲပရိစ္ဆသမုပ္ပါဒံသရလေဘုံလည်းနည်းရှင်းတယ်ပြန်ပြောပြမယ်နံပါတ်1ကမူလလက်ပြမူလသရကအကြောင်းရင်းတရားသံသရာရှင်လည်းတဲ့အကြောင်းရင်းတရားဘယ်နှပါလဲပရိတရားနှပါကဘယ်လိုလဲပြောပါလေအဝိဇ္ဇာဆိုတဲ့တရားရဲ့တဏှာဆိုတဲ့တရားရဲ့ဘယ်နှပါလဲဟုတ်တယ်မလားသံဃာရှင်ရဲ့ရင်းရဲ့ဘုလာတရား၅ပါးအကြောင်းရင်းလက်တယ်တရား၅ပါးပြန်ပြောပြလို့လည်းပြောပါလေအဝိညာဉ်ရတရားကိုခေါင်းတော့ပြိတ္တာတိဇဝိုင်းနဲ့မှကျင့်တဲ့အခါကျတော့ဇဝိုင်းနံပါတ်၁မှာမတွေ့ဘူးလားပြေဇဝိုင်းနံပါတ်၁မှာဝိညာဉ်ရှိတယ်အဝိညာဉ်နဲ့စတာပါလေတဲ့သံဃာရှင်ရဲ့နေရာမှာသံဃာကြီးရှင်ရဲ့နေရာမှာဘယ်တရားနဲ့စပြီးတော့ကျင့်တယ်ဆိုလဲမင်းအဝိဇ္ဇာနဲ့စပြီးတော့ကျင်းနေတာပါဘယ်လိုနဲ့စပြီးတော့ကျင်းနေတော့ဘာလို့လဲအဝိဇ္ဇာနဲ့စပြီးတော့ကျင်းနေတဲ့အခါမှာအခုနပြောခဲ့ပါပြီ အဝိဇ္ဇာကိုယူရင်တဏှာကမပါဘူးလားမလားဒီတော့ဇဘတိဘမှာအဝိဇ္ဇာကိုယူတဲ့အချိန်မှာသူ့ရဲ့နောက်သားမှာတဏှာပါတယ်ပေါ့ဟုတ်တယ်မလားတဏှာပါတဲ့အခါကျတော့ဘယ်လိုသဘောထားမလဲအဝိဇ္ဇာကခေါင်းဆောင်တဏှာကနောက်လိုက်အဝိဇ္ဇာက
ခ
ေါင်းဆောင်တဏှာကတကယ်ပြောရမှာကအဝိဇ္ဇာနဲ့တဏှာသို့သောဟောဒီနေရာကအဝိဇ္ဇာရဲ့နေတယ်ဖြစ်တဲ့ဆိုရင်တဏှာတရားမထင်ရှားဘူးထင်ရှားရလားအမေကဘလို့လဲပဲမလို့လဲနံပါတ်1ဘွဲ့သစ္စာနာတိဘလို့လဲပဲပါလိအဝိဇ္ဇာနဲ့ပဲဖြစ်တဲ့အတွက်တဏ္ဍပါတော့ပါတယ်တဲ့ဒါပေမဲ့တဏ္ဍတရားထိရှားရလားနောက်ဖွယ်ညာကနေကပ်ပြီးတော့ပါလာတယ်ဟုတ်တယ်မလားဘလို့ညာကနေကပ်ပါလာတယ်လဲပြီးတော့အဝိဇ္ဇာတရားညာကနေကပ်ပါလာတာနော်အဝိဇ္ဇာတရားညာကနေကပ်ပြီးတော့ဘလို့ပါလာလဲတဏ္ဍပါလာတယ်ဒါကြောင့်နံပါတ်1ဘွဲ့မှာတဏ္ဍကိုမမြင်ရဘူးနော်ကျန်တာမမြင်ရဘူးအဝိဇ္ဇာပဲမြင်ရဟုတ်ရဲ့လားဟုတ်ပါဘူးဒီအဲ့ဒီတော့ဒီသာသနာတိလျှောက်လုံးမှာအနိက္ခလတုန်းကအဝိဇ္ဇာတဲ့တရားတွေဖြစ်ခဲ့ဖို့ပါလေ။ဒါလေးအဝိဇ္ဇာတရားကဘာသဘောရှိတယ်လဲလို့မေးရင်မသိတဲ့သဘောရှိတယ်။ဘာသဘောရှိတော့ဘာကိုမသိတာလဲမေးရင်နော
်
သစ္စာလေးပါးကိုမသိနော်အဝိဇ္ဇာမသိမှုသဘောတရားရှင်မျိုးဟောတော့ဟောထားပါလေ။ဒါပေမဲ့ဘုန်းတော်ပရိသတ်တွေကလုံငန်းဝင်ဝင်မဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်သစ္စာလေးပါးကိုတိက္ခာထားပြီးတော့မှတ်လိုက်နော်ကြံကြံပြောအဝိဇ္ဇာသရာကဘာသဘောရှိတော့ဘာကိုမသိရတော့သစ္စာလေးပါးကိုမသိရသစ္စာလေးပါးကဘယ်လိုတွေပါလဲဒုက္ခသစ္စာသုဒိယသစ္စာနိရောဓသစ္စာဒုက္ခသစ္စာဘယ်နှပါးပါလဲသစ္စာလေးပါးဒီလိုမလားကြံပြောသစ္စာလေးပါးကဘယ်လိုတွေတော့သစ္စာလေးပါးတော့နံပါတ်1ကဒုက္ခသစ္စာဒုက္ခသစ္စာတော့ကတခြားလားသိရမယ်သစ္စာ
သိရမ
ယ်သစ္စာဟုတ်လားဒုက္ခသစ္စာသည်သိရမယ်သစ္စာအဲဒီသိရမယ်သစ္စာကဘယ်လိုတွေလဲလို့မေးရင်တဲ့ခြင်းရဲ့ခြင်းအမှန်တရားပါတရားတွေလည
်း
ဒုက္ခသစ္စာသိရဲ့ခြင
်း
အမှန်တရားနော်ခြေဒုက္ခခြေဒုက္ခ
ပိုင
်းချာသိရတိတရားကြံပြောသံဒုက္ခသစ္စာအမှန်တရားခြေဒုက္ခခြေဒုက္ခပိုင်းချာသိရတိတရားဒုက္ခသာကသိရဲ့ခြင်းသစ္စာကအမှန်တရားကြံပြောဒုက္ခဘယ်လိုလုပ်ရမှာလဲဘယ်လိုပိုင်းခြားသိရမှာလဲ
ခြေ
ဒုက္ခပါပဲလို့ပိုင်းခြားသိရမယ်ခြေဒုက္ခပါပဲလို့ပိုင်းခြားသိရမယ်ဟုတ်တယ်မလားပြန်ပြောဒုက္ခသစ္စာကဘယ်တရားလဲတော့ခြင်းရဲ့ခြင်းအမှန်တရားသူ့ကိုဘယ်လိုလုပ်ရမှာလဲအဲပိုင်းခြားပြီးတော့
သိရ
မယ်ဘယ်လိုပိုင်းခြားပြီးသိရမှာလဲခြေဒုက္ခခြေဒုက္ခပိုင်းခြားပြီးသိရမယ်ဆိုတာကခြေဒုက္ခပါပဲလို့ပိုင်းခြားပြီးသိရမယ်ပြေဒုက္ခပါပဲလို့
ပိုင်းခြား
ပြီးတော့သိရမယ်ဟောဒီလိုဆိုတော့ဘုန်းကြီးပရိသတ်တွေဒုက္ခသစ္စာကဖြစ်တဲ့သဘောတရားကိုဒုက္ခသစ္စာလို့ပြောတာပါလားနားမလည်ရဘူးလားနားလည်ရလားဟောဒုက္ခသစ္စာကဘယ်လိုတရားမျိုးပါလဲ
ဖြစ်
တဲ့ဘောနဲ့ဖြစ်တဲ့ဘောဘာသဘောနဲ့ဘာသဘောတော့မိမိတို့ရဲ့တဏ္ဍာမှာခန္ဓာ၅ပါးရှိတယ်။အဲဒီခန္ဓာ၅ပါးဒီဖြစ်တယ်ဖြစ်တတ်တယ်ပြည့်တယ
်ဖြစ်တတ်တယ်
။အမြဲတမ်းဖြစ်အမြဲတမ်းပြည့်နေတဲ့သစ္စာတွေဘာသစ္စာတော့ဟောတာဒုက္ခသစ္စာကြီးပဲ။ဟုတ်ရဲ့လား
။
နိဗ္ဗာန်မှာခန္ဓာ၅ပါးရှိရဲ့လား
။
ခန္ဓာ၅ပါးမရှိတဲ့အတွက်ဖြစ်သဘောရှိရဲ့လား
။
ဖြစ်သဘောရှိရဲ့လား
။
ဒါကြောင့်နိဗ္ဗာန်ဒီဒုက္ခသစ္စာရှိရဲ့လား
။
နိဗ္ဗာန်မှာဒုက္ခသစ္စာမရှိဘူး။ဟုတ်တယ်မလားဒုက္ခသစ္စာမရှိဘူးတော့ဒုက္ခသစ္စာမငြိမ်းဘူးလားငြိမ်းတယ
်
ငြိမ်းတာမို့လို့ပါဠိလိုဘယ်လိုခေါ်လဲနိရောဓသစ္စာနိရောဓဆိုငြိမ်းတာနော်ဘာတွေငြိမ်းနေတယ
်
ဒုက္ခတွေငြိမ်းနေတာဘာတွေငြိမ်းနေတာလို့နိဗ္ဗာန်မှာဘုရားပိဋကတွေဖြစ်သဘောရှိရလားဖြစ်သဘောရှိရလ
ား
ဖြစ်သဘောဖြစ်သဘောမရှိတဲ့အတွက်နိဗ္ဗာန်မှာဒုက္ခရှိရလားဒါကြောင့်နိဗ္ဗာန်ကြီးဘာသစ္စာတော့
ဒီ
တော့ ဒီလိုမလားအဲဒါကြောင့်ဒီရောဒသစ္စာကိုပြောတော့မယ်ဆိုရင်ဒုက္ခခန္ဓာငြိမ်းရာအမှန်နဲ့ပါတယ်လေ
ကြောက်တာနဲ့ဘယ်လိုနဲ့
ပွားတယ်ပါတယ်ပွားမလဲဒီဉာဏ်နဲ့ပဲပြန်ပွားပြီးတိုင်းပါတယ်လေမေကတိစ္ဆာနဲ့ဉာဏ်နဲ့ပဲပြန်ပြီးတော့မပွားပြရဘူးလားပွားပြရမှာလားရှင်းဉာဏ်ကိုနောက်ဉာဏ်လဲကြည့်နောက်ဉာဏ်လဲကြည့်ဉာဏ်လေးတွေမပွားဘူးလားပွားလား အဲ့ဒါလို့ပွားလာအောင်လဲတခြားနဲ့ကြိုးစားရမှာလားဉာဏ်နဲ့ပဲကြိုးစားရမှာလားအေးအဲ့ဒီတော့မိဘတို့ရဲ့သာသနာသစ္စာလေးပါးရှိပြီမဲ့လို့လည်းပဲသစ္စာလေးပါးဒီသဘောတရားကြီးတစ်ခုနဲ့တစ်ခုတွေ့ရလားဆရာပြောဒုက္ခသစ္စာကဘာလို့ရမယ့်သစ္စာသိရမယ့်သစ္စာဘာလို့ရမယ့်သစ္စာသဘောတရားသစ္စာကသိရမယ့်သစ္စာသရဏသစ္စာကမေကသစ္စာကပွားများရမယ့်သစ္စာဟုတ်ရဲ့လားအဲဒီတော့သစ္စာလေးပါရှိတဲ့ထဲမှာဘုန်းတော်ပရိသတ်တွေကဒီနေ့သစ္စာလေးပါကိုမသိပါဘူးဆိုရင်ဘယ်လိုလဲဖောက်ဝင်ထားလို့လဲ ဟုတ်ရလားအဲ့ဒီတော့ဟောဒီခန္ဓာ၅ပါးဆိုတဲ့ပြစ္ဆုတ်ပါဒ သရာရှင်းလည်လာရတာဒီတကယ်အကြောင်းရင်းတည်းအခါရှားပြားစားမှဆိုရင်ဘယ်လိုလဲတော့အဝိဇ္ဇာကပင်မလဲတဲ့တည်းအခါတော့ပတ်လိုက်နော်အဝိဇ္ဇာကြောင့်ဘယ်လိုဖြစ်တော့
Thank you.
ဟုတ်ရဲ့လားအဝိဇ္ဇာမပါပဲပြောတာလားအဝိဇ္ဇာပါရင်ကားနဲ့ပြောတာဒါပြင်းတော့အဝိဇ္ဇာထက်မပြောတယ်လေဩဒီနေရာမှာတဏှာရဲ့ဆန္ဒတဏှာရဲ့လည်းပဲဟုတ်တယ်မလား
သဘောလားဆက်သွားတာပရိသတ်သဘောပဲဆက်သွားတာမို့လို့ဗာသန္တရာပရိ
အတိတ်သာရမှာသန္တရာလည်းအောင်လုပ်လာခဲ့တာကဘာတရားပြီးဆုံးပါကနေလကသန္တရာလည်းအောင်ပြုလုပ်ပေးနေတာကဘာတရ
ား
အတိတ်သာရမှာဘယ်သူကအဓိကဥဆောင်ပေးနေတော့ပြီးဆုံးပါကနေလကသန္တရာအတွက်ဘယ်သူကအဓိကဥဆောင်ပေးနေတော့နှစ်ခုပေါင်းလိုက်တော့အဝိဇ္ဇာနဲ့တဏ္ဍသစ္စာကဘုလားတရား
သောသောထောက်ပါတယ်တော့သာသနာပြည့်ဖို့ကိုလို့ဖို့ကိုများများဖြစ်ကြပါသည်